အမေရိကန်ပြည်ထောင်စုမှာနှစ်စဉ်ကျင်းပလေးရှိတဲ့ Miss Teen USA တရဖူပြိုင်ပွဲကြီးမတိုင်ခင်ပြည်내အလိုက်ကျင်းပတဲ့ပြိုင်ပွဲမှာတော့အိန္ဒိယနာပြည်နယ် Fort Wayne မြို့မှာနေထိုင်တဲ့မြန်မာအနယ်ပွားအထက်တန်းကျောင်းသူ Kentuck Nine ဟာ Miss Indiana Teen 2022တရဖူကိုပြီးခဲ့တဲ့ရက်ပိုင်းထဲမှာပဲစုခူးရရှိခဲ့ပါတယ်။အခုလိုမျိုးပြည်내အဆင့်ဆယ်ကျော်သက်အလှမယ်အဖြစ်နဲ့ရွေးချယ်ခံရတာဟာမြန်မာထဲမှာဆိုပထမဆုံးပဲဖြစ်ပါတယ်။မြမအရေးကိုလည်းသူမကစိတ်ဝင်တစားစောင့်ကြည့်လေလာကူညီလှုပ်ရှားနေတယ်ဆိုတော့ခန္ဓာနိုင်ကိုကိုညံဝင်းအောင်က Skype ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင
် Hello KK thank you for being with VOA Burmese service
မကီကီခင်ဗျာ VOA မြန်မာဌာနကိုအခုလိုအင်တာဗျူးပေးတဲ့အတွက်ကျေးဇူးပါ Miss Indiana Teen USA 2022အဖြစ်ရွေးချယ်ခံရတဲ့အတွက်လည်းဂုဏ်ယူပါတယ်ဒီပြိုင်ပွဲမှာအခုလိုအနံ့ရဖို့ပြိုင်ပွဲဘယ်နှခုကိုကြော်ဖြတ်ခဲ့ရလဲခင်ဗ
ျ So this is actually my first time doing this pageant
တကယ်တော့အခုလို Miss Indiana Teen တရဖူပြိုင်ပွဲကိုဝင်ပြိုင်တာသမီးအတွက်တော့ပထမဆုံးပါပဲ Final အဆင့်ထိမရောက်ခင်မှာရက်ကွက်မြူနဲ့ခရိုင်အဆင့်ပေါင်းပြိုင်ပွဲပေါင်း၈ခုကိုဝင်ပြိုင်ခဲ့ရပါတယ်အခုက၉ခုမြောက်ပြိုင်ပွဲမှာ Miss Indiana Teen တရဖူကိုရလိုက်တာပါဒီတရဖူအတွက်မပြိုင်ခင်မှာအိန္ဒိယနဲ့ပြည်နယ် Allen County မှာပြိုင်တော့ကလည်း Miss Allen County Teen ဆုရခဲ့ပါလေ
What is the most challenges
ဒီပြိုင်ပွဲမှာပေါ့လေကိုယ့်အတွက်အခက်အခဲဆုံးစိန်ခေါ်မှုတွေကဘာတွေပါလဲဗ
ျ I think with
တမီးအတွက်အကြီးမားဆုံးစိန်ခေါ်မှုကတော့ကိုယ်တိုင်ယုံကြည်စိတ်အပြည့်အဝရှိရဲ့ဆိုတာကိုပြသနိုင်ဖို့လေ့ကျင့်ခဲ့ရတဲ့ကိစ္စပါပဲ။ပြိုင်ပွဲမှာကိုယ်တိုင်ကယုံကြည်မှုမရှိဘူးဆိုရင်အမားယွင်းနေဖြစ်ပြီးတော့ဒုက္ခရောက်သွားနိုင်ပါလေ။ဒီချက်တွေကိုစိတ်နှလုံးသွင်းပြီးတော့ကြိုတင်ပြင်ဆင်ခဲ့ရပါလေ။ပြိုင်ပွဲမှာအမှတ်ပေးထိုင်သူကြီးတွေစိတ်ကျဉ်တဲ့အောင်မိကွန်းတွေဖြည်နိုင်ခဲ့တယ်လို့အဲ့လိုဖြစ်လာအောင်လို့ကြိုတင်ပြီးတော့ပြင်ဆင်ခဲ့ရတဲ့အချိန်တွေဟာအကြီးမားဆုံးစိန်ခေါ်မှုတွေပဲလို့ပြောရမှာပါ။
အခုဆိုရင် Miss Indiana Teen တရဖူကိုရလိုက်ပြီဆိုတော့နောက်တစ်ဆင့်ကဘယ်လိုပြိုင်ပွဲကိုဝင်ပြိုင်ရမှာပါလဲ
So I get to go to Miss Teen USA
နောက်ပြိုင်ပွဲကတော့ Miss Teen USA 2022ပြိုင်ပွဲကိုဝင်ပြိုင်ရမှာပါအဲ့ပြိုင်ပွဲမှာအမေရိကန်မှာရှိတဲ့ပြည်နယ်50ကစေကျော်သက်မယ်တွေအသီးသီးဝင်ပြိုင်ကြမှာပါဒီနေ့ကတော့ Indiana ပြည်နယ်ကိုကိုစားပြုပြီးတော့ဝင်ပြိုင်သွားမှာပါအိန္ဒိယနာပြည်နယ်ဂုံကိုစောင့်နိုင်ဖို့အတွက်ရောမြန်မာလူမှုအတိုင်းဝိုင်းကဂုံရရမဲ့သူတယောက်ဖြစ်လာအောင်လို့ပါအတက်နိုင်ဆုံးကြိုးစားတောင်းပါပါ
ကီကီလိုမိသားစုကအမေရိကကိုဘယ်လိုရောက်လာခဲ့ကြတာလဲခင်ဗျာ
Yes so my mom came here when
သူမိရဲ့မိမိကသူအသက်18နှစ်လောက်မှာသူမိဘတွေနဲ့ဒီနိုင်ငံကိုရောက်လာခဲ့ပါတယ်သူကမလိုမျိုးပါသူမိရဲ့ဘေဘေကအသက်19နှစ်လောက်မှာဒီနိုင်ငံကိုဒုက္ခတွေစီစဉ်နဲ့ရောက်လာတယ်လို့ပြောပါတယ်အဲ့ဒီနောက်ပိုင်းသူမိကိုအိန္ဒိယနာပြည်နယ် Fort Wayne မြို့မှာမှွေခဲ့တာပါ
So do you know Burma situation?
အခုလက်ရှိမြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေသလဲဆိုတာကိုကေကေသိပါသလား?
So last year in February
ပြည်ကနေဖေဖော်ဝါရီလတုန်းကစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အကြမ်းဖက်နှိမ်နှင်းမှုတွေအတော်များများလှုပ်ခဲတာကိုတွေ့ရတယ်။လူခွင့်ချိုးဖောက်မှုတွေလူအစုလိုက်တပ်ဖြတ်ခံရတာတွေဖြစ်ခဲ့တယ်လို့ကြားသိရပါတယ်။အခုရက်ထိလည်းဆက်ပြီးတော့ဖြစ်နေတော့ပါပဲ။အဲ့လိုဆိုရတဲ့အခြေအနေတွေအများဆုံးကြော်လာပြီးတော့လုံမြောက်နိုင်ပါစေလို့တပည့်အနေနဲ့ဆုတောင်းပေးပါသည
် In Burma so generation Z
မြန်မာပြည်ထဲမှာဆိုရင် generation Z လို့ခေါ်တဲ့ KK တို့လိုအသက်အရွယ်တွေကဆရာနာသိမ်းမှုကိုစန့်ကျင်ဒုံလန့်နေကြပါတယ်သူတို့လှုပ်ရှားလှုပ်ဆောင်မှုတွေအပေါ်မှာဘယ်လိုမြင်ပါသလဲ
Oh I first just want to say that it's so hard for me
အရင်ဆုံးပြောပြချင်တာကသူတို့ရင်ဆိုင်ကြုံတွေ့နေရတာတွေကိုတွေးကြည့်လိုက်ရင်အရန်ကိုစိတ်ထိတ်ခိုက်ခံစားရတယ်ဆိုတာပါပဲသူတို့အားလုံးရဲဆွဲတက်တီနဲ့ပြည်စုံကြတာအတွက်အရန်ချီချူးဂုဏ်ယူမိပါလေအဓိကပြောချင်တာကညွှန်ရင်းချက်ထားကြပါပါပဲခုချိန်မှာအာနာရှင်တွေကအသူတွေကိုနေအိမ်မှာလာခေါ်ပြီးတော့ဖမ်းဆီးတာမျိုးတွေအိမ်တွေကိုမီးရှို့တာမျိုးသူတို့သဘောတိုင်ပစ္စည်းတွေယူသွားတာမျိုးလုပ်နိုင်ပြီပဲလေကိုယုံကြည်ချက်နဲ့မျှော်လင့်ချက်တွေကိုတော့သူတို့လာယူလို့မရနိုင်ပါဘူးဒါကြောင့်ယုံကြည်စိတ်မျှော်လင့်ချက်တွေဆက်ထားကြဖို့ပဲတိုက်တွန်းချင်ပါတယ်
Thank you so much
Thank you